ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်ပါမဲဆန္ဒရှင်ပြည်သူတွေကမိမိတို့ရွေးချယ်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေကိုပြန်လည်ရုပ်သိမ်းဖို့တောင်းဆိုခွင့်ရှိတဲ့ Right to Recall ဥပဒေကြမ်းကိုလွတ်တော်မှာအတည်ပြုပြဋ္ဌာန်းပေးဖို့လွတ်တော်ကိုယ်စားလှယ်တွေနဲ့ဒီမိုကရေစီအင်အားစုတွေကတောင်းဆိုလိုက်ပါတယ်လွတ်တော်ကိုယ်စားလှယ်အရေးအချင်းမရှိဘူးဆိုရင်ပြန်ရုပ်သိမ်းပေးဖို့နိုင်ငံသားတွေရဲ့အခွင့်အရေးနဲ့အညီတောင်းဆိုပံ့ပိုးရှိသလိုတကယ်လို့ရုပ်သိမ်းပိုင်ခွင့်မကျင့်သုံးနိုင်သေးဘူးဆိုရင်ပြည်သူတွေရဲ့အခွင့်အရေးချိုးဖောက်ခံနေရတာလားဆိုတာကိုမေးခွန်းထုတ်နေကြတာပါအသေးစိတ်ကတော့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ
်ဟုတ်ပါတယ်ပြီးခဲ့တဲ့လွှတ်တော်သက်တမ်းအတွင်းတုန်းကတော့ရွေးကောက်ပွဲနီးကပ်နေတဲ့အချိန်နောက်ဆုံးကျင်းပခဲ့တဲ့လွှတ်တော်အစည်းအဝေးတွေမှာ Right to Recall လို့ခေါ်တဲ့မဲဆန္ဒရှင်ပြည်သူတွေကမိမိတို့ရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကနေပြန်လဲရုပ်သိမ်းဖို့တောင်းဆိုခွင့်ရှိတဲ့ဥပဒေချမ်းကိုအတည်ပြုနိုင်ရေးဆွေးနွေးမှုတွေရပ်ဆိုင်ဖို့ပြည်ထောင်စုလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါအခုအရသာအစိုးရလက်ထက် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်အများစုနေရာယူထားတဲ့အခုကျင်းပနေတဲ့လွှတ်တော်တွေမှာတော့ပြည်သူဆန္ဒကိုဦးစားပေးကျင့်သုံးတဲ့ပြည်သူတွေရဲ့လုံခြုံရေးအာဏာဖြစ်တဲ့ D Right to Recall ဆိုတဲ့ဥပဒေချမ်းကိုအတည်ပြုပြဋ္ဌာန်းပေးစေခြင်းကြောင့်လွှတ်တော်ကိုယ်စားလှယ်တချို့နဲ့ဒီမိုကရေစီအင်အားစုတွေကတောင်းဆိုလိုက်ကြပါတယ်လွှတ်တော်ကိုယ်စားလှယ်အရေးအချင်းနဲ့မပြည့်မီတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြည်သူတွေဘက်ကနေလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပိုင်ခွင့်ကိုဒီမိုကရေစီအစိုးရလက်ထက်မှာအလေးထားဆောင်ရွက်ပေးတင်တယ်လို့ခရီးနဲ့မဂဇင်းတာဝန်ခံအေဒီတာကိုပြည့်သွေးနိုင်ကပြောပါတယ
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာအန်ဒီစုကလည်းပြောတယ်ပါတီကိုပဲကြည့်ပြီးမဲပေးကြပါအလံကိုကြည့်ပြီးမဲပေးကြပါဆိုတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေပဲမှာလွှတ်တော်ကိုယ်စားလှယ်အကြီးရှင်းနဲ့ပတ်သက်ပြီးတော့မပြည့်စုံတဲ့လူတွေအားနည်းတဲ့လူတွေအတော်များများပါလာတယ်ဆိုတဲ့သုံးသပ်ချက်ရှိပါတယ်နောက်တစ်ခုကလည်းဒီမိုကရေစီမိလာအရာဆိုလို့ရှိရင်ပြည်သူလူထုကရွေးချယ်တင်မြှောက်ထားပေမဲ့ကိုယ်စားလှယ်အကြီးရှင်းပြည့်ရွေးရတဲ့၎င်းသူ့ရဲ့ပုံကိုယ်ရေးရဂုဏ်သိက္ခာကျနိုင်တဲ့ပေါ့လူချင်းဝတ်ပိုင်းဆိုင်ရာဖောက်ပြမှုတွေရှိလို့ရှိရင်လည်းပြန်လဲပြီးရုပ်သိမ်းနိုင်အောင်ဆိုတဲ့သဘောနဲ့ Right to Recall ကဥပဒေတရားပြဋ္ဌာန်းတဲ့နဲ့ရှိတယ်လို့အဲ့ဒီလိုသုံးသပ်ကြပါတယ
်လွှတ်တော်ကိုယ်စားလှယ်ဆိုတာဟာပြည်သူမဲဆန္ဒနဲ့ရွေးချယ်တင်မြှောက်လိုက်တာဖြစ်လို့ဒီကိုယ်စားလှယ်ဟာအရေးအချင်းနဲ့မညီဘူးဆိုရင်ပြန်ရုပ်သိမ်းပိုင်ခွင့်အခွင့်အာဏာကိုဖွဲ့စည်းပုံမှလည်းထည့်သွင်းပြဋ္ဌာန်းထားလို့ဥပဒေတရအနေနဲ့အတည်ပြုပြဋ္ဌာန်းတဲ့ညောင်းကိုလည်းပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတိုက်တွန်းပြောဆိုပါတယ်ဒါပေမဲ့လို့ရွေးချယ်တင်မြှောက်လိုက်တဲ့မဲဆန္ဒနယ်ကပြည်သူတရားခိုင်နှုန်းရဲ့တောင်းဆိုချက်ဆိုတဲ့ကန့်သက်ချက်ကိုတော့ပြင်ဆင်ခြင်းတယ်လို့ဒေါက်ခင်စောဝေကပြောပါတယ
်လွှတ်တော်ကိုယ်စားလှယ်တွေကိုမေးပေးလိုက်ရဲ့ဒါနဲ့ပေါ့နော်လွှတ်တော်ကိုယ်စားလှယ်ကို Right to Recall နဲ့ပြန်လို့ဖြုတ်ချလို့မရဘူးဆိုလို့ရှိရင်ဒါနိုင်ငံသားတွေရဲ့အခွင့်အရေးဆုံးကျုံနေတယ်လို့အတိအနေနဲ့လည်းပြောချင်တယ်ဒီဥပဒေဟာလည်းတကယ်လည်းရှိသင့်ပါတယ်2008ဖွဲ့စည်းပုံမှာလည်းပါပါတယ်နော်3996ခါခွေးမှာတရားခိုင်နှုန်းနဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေကိုပေါ့နော်ပြည်သူတွေကပေါ့လက်မဲ့ထိုးပြီးတော့ပြည်ထောင်စုကော်မရှင်ကိုတိုင်တန်းလို့ရပါတယ်ဒါပေမဲ့လည်းအန်တီတယောက်ချင်းနဲ့ဆိုရင်တရားခိုင်နှုန်းနဲ့တိုင်ရင်လည်းအန်တီအနေနဲ့မကြောက်ပါဘူးဒါမဲ့အန်တီတို့လွှတ်တော်ကိုယ်စားလှယ်တွေပြန်လေဖြည့်ချင်းဖို့ဥပဒေတွေလောလောဆယ်မှာမရေးဆွေးထားသေးလို့ဒါတွေကိုအန်တီတို့ထောက်ပြရခြင်းဖြစ်ပါတယ
်ဒါပေမဲ့လို့တိုင်ကြားမှုတွေရှိလာရင်တော့မလျော်ဩဇာတုံးမမှန်မကန်တိုင်ကြားခြင်းလားတကယ်ပဲလွှတ်တော်ကိုယ်စားလှယ်ဟာအရေးချင်းနဲ့မညီဘူးလားဆိုတာကိုတော့တည်တည်ချာချာစုံစမ်းဖော်ထုတ်ရမှာပဲဖြစ်တယ်ဆိုတာကိုလည်းသူကပြောပါတယ
်တကယ်လို့အန်တီတို့ကိုတရားခိုင်နှုန်းနဲ့ဆိုရင်အန်တီတို့ကပေါ့နော်ကြောက်နေသလားပေါ့မကြောက်ပါဘူးတဦးကတိုင်လာတယ်ဆိုလို့ရှိရင်ဒါတိုင်ကြားချင်းဟာတကယ်အစ်စ်အမန်လားဆိုတာလေစစ်စစ်ဖို့လူတွေပေါ့နော်နောက်တစ်ခါဒီတိုင်ကြားတဲ့ဟာမှာတကယ်လို့လက်မဲ့ထိုးတဲ့လူတွေကဘသူပယောကနဲ့ထိုးတာလဲကိုတို့ရဲ့ဆုံးဖြတ်ချက်နဲ့ထိုးတာလားပေါ့နော်အဲ့ဒါကြောင့်ဥပဒေတစ်ခုကလိုရဲပါတယ
် Right to Recall ဥပဒေအတိမပြုတ်နိုင်ခဲ့တာကြောင့်မဲဆန္ဒရှင်တွေရဲ့အခွင့်အရေးဆုံးရှုံးတယ်လို့ယူဆမှုတွေရှိတယ်လို့ဥပဒေချမ်းမှာအငင်းပွားစရာအချက်တွေရှိတယ်လို့လည်းရှုမြင်သူတွေရှိပါတယ် Right to Recall နဲ့ပတ်သက်လို့အောက်တိုဘာလ23ရက်နေ့ကကျင်းပတဲ့နိုင်ငံရေးကျင်းသားဟောင်းများရဲ့အသိပညာမျှဝေပွဲမှာတော့လွှတ်တော်ကိုယ်စားလှယ်အဖြစ်ကရုပ်သိမ်းပိုင်ခွင့်မကျင့်သုံးနိုင်သေးတာကပြည်သူ့အခွင့်အရေးချိုးဖောက်ခံနေရတာလားဆိုတဲ့ခေါင်းစဉ်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေအမျိုးသားလွှတ်တော်ကိုယ်စားလှယ်ရှေ့နေကြီးဦးအောင်သိန်းနိုင်ငံရေးကဲခတ်သုံးသပ်သူဒေါက်တာရံမျိုးသိန်းတို့နဲ့အတူကိုပြည့်သွေးနိုင်တို့နဲ့မြန်မာဒီမိုကရေစီအင်အားစုတွေကဝိုင်းဝန်းဆွေးနွေးကြတာဖြစ်ပါတယ်ရှင်